ဩစတြေးလျအာဆီယံ၃ရက်ကြာထည့်သည့်အစည်းအဝေးအတွင်အများဆုံးပြောဆိုနေကြတဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေပဲဖြစ်ပါတယ်။အစည်းအဝေးပြီးအင်ရှင်ဩစတြေးလျဝန်ကြီးချုပ်တို့ရဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်မှာလည်းဒီကိစ္စဟာအဓိကအကြောင်းအရာတစ်ခုအနေနဲ့နေရာယူထားတဲ့အကြောင်းမှတ်အင်ကျင်နိုင်တာဆက်ပြီးပြောပြပါမယ်ရှင်။
ပထမဆုံးချင်းဩစတြေးလျနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအကြမ်းဖက်ဆုံးရောက်ဝါဒနဲ့အဆုံးရောက်ဝါဒရိုက်သွင်းခံရမှုအန်ဒီရဲ့ကြီးထွားလာမှုကိုပုံမှန်အနီးကပ်ပူးပေါင်းကံပြောထည့်ရှင်းဖို့ဩစတြေးလျနဲ့အာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဆွေးနွေးပွဲကြီးထုတ်ပြန်တဲ့ကြေညာချက်မှာတီတူရီရဲ့လူခွင့်ရေးကိုအကာအကွယ်ပေးရေးဆုံးဖြတ်ချက်တစ်ခုအနေနဲ့ထည့်သွင် အင်အားသုံးနေမည်ရှင်လင်းမှုကြောင့်အင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးထွက်ပြေးခဲ့ရတဲ့အခြေအနေကိုလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုလို့ကုလသမဂ္ဂကသတ်မှတ်ခဲ့တာပါထိပ်တီးဆွေးနွေးပွဲမှာတော့ရိုဟင်ဂျာအရေးကိစ္စကိုသူတို့အချိန်တော်ယူဆွေးနွေးခဲ့ကြောင်းနဲ့ဒေါက်ဆန်းစုကြည်ကလည်းအခြေအနေတွေကိုအသေးချာရှင်းပြခဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘောကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံဝန်ကြီးချုပ်လီရှလွန်းနဲ့တနင်္ဂနွေနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါပါတယ်ဒါပြင်ရခိုင်ပြည်နယ်ကလူသားပေးဒုက္ခအကျက်အတဲကြီးကိုဘလို့အကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာအပြုသဘောချိကက်ခဲ့ကြတယ်လို့လည်း Mr. Temple ကအခုလိုပြောပါတယ
် It's a very complex problem. She seeks support from ASEAN and other nations to provide help with from a humanitarian and capacity building.
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာကူညီမှုနဲ့လူ့စွမ်းအားတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါက်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်အခုလိုပဋိပက္ခဖြစ်နေတာရင်းနဲ့ရှေ့ပြောင်းဒုက္ခတွေဒီခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်လူသားယက်တီမှုဆန်ရအကျက်တဲ့ဘေးဒုက္ခကြီးကိုဘယ်လိုမျိုးငြင်းငြင်းချမ်းချမ်းနဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ညီမှန်းချက်ပါ
စင်ကာပူဝန်ကြီးချုပ်လီရှလွန်ကလည်းရိုဟင်ဂျာအကျက်တဲကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကစိုးရိမ်ပူပန်မိပေမယ့်ဒီပေါ်အတင်းကျပ်ဖိအားပေးတာမျိုးအာဆီယံအနေနဲ့ဝင်ရောက်ဆွတ်ဖက်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ All of us in the region we would be anxious if there's any instability or any trouble in any of our member countries.
ဖော်ဝင်နိုင်ငံဘယ်နိုင်ငံမှမဆိုမတည်ငြိမ်ဖြစ်တာဒါမှမဟုတ်အကျက်တဲဆိုင်လာတာဆိုရင်ဒေတာတွေကကျွန်တော်တို့အားလုံးစိုးရိမ်ကြမှာပါပဲ။လူသားစာနာမှုဆိုင်ရာအခြေအနေဖြစ်လာမယ်လူတွေရဲ့သားရွာပြောရေးအသက်ရှင်ရက်ဒီရေးနဲ့လုံခြုံပေးခြင်းစရာတွေအန္တရာယ်ရှိလာမယ်ဆိုရင်လူသားတွေဖြစ်တဲ့ကျွန်တော်တို့လည်းစိုးရိမ်ကြတာပါပဲ
။ Australia ဝန်ကြီးချုပ် Malcolm Turnbull ရဲ့အထူးဧည့်သည်တော်ဖြစ်ပါဖိတ်ကြားခံရတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာထိပ်တီးဆွေးနွေးပွဲအတိမှ Sydney ကနေမြို့တော် Canberra ကိုဆက်လက်ထွက်ခွာသွားပါတယ်။ဒီကနေ့တနင်္လာနေ့မှာဝန်ကြီးချုပ်နဲ့နှစ်နိုင်ငံဆက်ဆံရေးတည်တံ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရိုဟင်ဂျာအရေးမှာအနောက်နိုင်ငံတွေကမြန်မာကိုဖိအားပေးဆက်ဆံနေပြီလို့အော်စတြေးလျကတော့အရင်တိုင်းပဲဒေါက်ဆန်းစုကြည်အစိုးရကိုဆက်လက်ပံ့ပိုးထောက်ခံသွားမှာဖြစ်တယ်လို့ညင်ကြောင်းအော်စတြေးလျအခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့အော်စတြေးလျမြန်မာရုံးရဲ့ညွှန်ကြားရေးမှူးဒေါက်တာမြင့်ချိုကဗီဒီယိုကိုပြောပါတယ
်လက်ရှိအော်စတြေးလျနိုင်ငံကနေမြန်မာနိုင်ငံကိုထောက်ခံအားပေးနေတဲ့ပုံမှန်တိုင်းနဲ့ဆက်သွားမယ်ဆိုတဲ့ဥစ္စာကိုပြောဖို့ရှိမယ်အလွန်ဆုံးအော်စတြေးလျမှာဟာလာရှိနေကြတဲ့တချို့အုပ်စုတွေရဲ့ဖိအားကြောင့်ပေါ့လေအစိုးရအစိုးရအနေနဲ့နည်းနည်းပုံပြောစရာရှိတာကတော့ရခိုင်ပြည်နယ်မှာဖြစ်ဖြစ်နေတဲ့လူ့ခွင့်ချိုးဖောက်တဲ့ကိစ္စတွေကိုသူတို့ဆိုရင်လည်းတခြားမလို့တာတွေကိုဒေါက်ဆန်းစုကြည်ဖြေရှင်းပြီးဖို့တတော်အနေနဲ့ဟာလာတိုက်တွန်းလိုပါတယ်။ဒါတော့သူတို့ဟာလာပြောမယ်လို့တော့ကျွန်တော်ယူဆတယ်။ဒါကတော့အားလုံးဒီဘက်ကတူတူရှင်းအောင်လုပ်ပေးရတဲ့သဘောပဲရှိမယ်။သို့သော်တကယ်ကျတော့ဒီပြဿနာဖြေရှင်းဖို့အတွက်နိုင်ငံရေးရာရောစာတမန်ရေးရာရောဟာလာငွေရေးကြီးရာရောနှိပညာပိုင်းရာရောအစိုးရကဒေါက်ဆန်းစုကြည်ကိုကူညီပေးမယ်လို့ကျွန်တော်အဲ့လိုယူကြည့်တယ်ဗျ။
ဒေသစံတော်ချိန်တနင်္လာနေ့ညနေ 9:00 မှာတော့ကင်ဘရာမြို့ကမြန်မာတန်ရုံမှာအော်စတြေးလျရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံပါပါမနေ့တနင်္ဂနွေနောက်ပိုင်းကမြန်မာတန်ရုံကိုရောက်ရှိလာတဲ့ဒေါက်ဆန်းစုကြည်ကိုအော်စတြေးလျနိုင်ငံကိုဖေဗူအာရီလကတည်းကရောက်ရှိနေထိုင်နေတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလုအမှုဆောင်ဦးဝင်းထိန်ရဲ့အတူ NLD အဖွဲ့ဝင်ဟောင်းတချို့တွားရောက်နှုတ်ဆက်ခဲ့ကြပါတယ်အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံအနေနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအားလုံးစီစီလုံးလုံးနဲ့တက်နိုင်သလောက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်